ဂျပန်လက်ပိုင်းနဲ့ထဲတင်းလာနေကကျူးကျော်ဝင်ရောက်လာခဲ့တဲ့တရုတ်စစ်ပဲလျင်တစ်စင်းကိုဂျပန်တပ်ခိုက်ရေးဂျက်လေယာဉ်တွေနဲ့တတိပင်းနှင်းထုတ်ခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နာဂါဆာကီစီရင်စုထဲကတန်ဂျိုကျွန်းစုလက်ပိုင်းနဲ့ထဲကိုတရုတ်စစ်လေယာဉ်ကျူးကျော်ဝင်ရောက်လာကြောင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှအတည်ပြုထားပါတယ်။အရေးပေါ်အခြေအနေဖြစ်တဲ့အတွက်တိုက်လေယာဉ်တွေဆီလုခဲ့ရတယ်လို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှပြောထားပါတယ်။တရုတ်ဝိုင်းနိုင်ထောက်လိုင်းရေးလေယာဉ်ဟာဂျပန်လေပိုင်းနဲ့ထဲကိုမနက်7:29မိနစ်မှာဝင်ရောက်လာပြီးတော့9မိနစ်လောက်ပြန်တန်းသွားခဲ့တယ်လို့လည်းကြေညာချက်မှပြောထားပါတယ်။ဒီဖြတ်နဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကအမှတ်ချက်ပြပြောဆိုတာတော့မရှိပါဘူး။ဒါဟာဂျပန်လေပိုင်းနဲ့အတွင်းတရုတ်စစ်လေယာဉ်ပထမဆုံးကျူးကျော်ဝင်ရောက်မှုဖြစ်တယ်လို့ NHK အပအဝင်သတင်းရင်းသတင်းမီဒီယာတွေကပြောပါတယ်။တရုတ်စစ်လေယာဉ်တွေကိုသတိပေးချက်ထုတ်ပြန်တာမျိုးကလွဲရိုးလို့မိကြည်လို့သတိပေးတဲ့လက်နက်မျိုးတောင်အသုံးမပြုခဲ့ဘူးလို့ NHK သတင်းကပြောပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့ဒုတိယနိုင်ငံခြားရေးဝန်ကြီးမာဆာတာကာအိုဒကာနာကဂျပန်ဆိုင်ရာတရုတ်ယာယီတပ်အမတ်ကိုတနင်္လာနေ့နောက်ပိုင်းကဆင့်ခေါ်ပြီးတော့ပြတ်သားစွာကန့်ကွက်ခဲ့တယ်လို့အလားတူဖြစ်ရမျိုးထပ်မဖြစ်အောင်သတိပေးပြောကြားခဲ့တယ်လို့လည်းနိုင်ငံခြားရေးရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။